ပုဂျောင်ဆိုင်ရဲ့လုံဆောင်မှုတွေတဲမှာထင်ရှားတဲ့အချက်တွေဆိုရင်ဦးသိရင်ဘာတွေပြောမလဲဗျာ
ထင်ရှားတဲ့အချက်တွေဆိုရင်တော့ကျွန်တော်တို့ပုဂျောင်ဆိုင်ကကျွန်တော်တို့မြန်မာနိုင်ငံကိုစေုပ်သားမြန်မာနိုင်ငံဆိုပြီးတော့ဖြစ်လာအောင်အင်္ဂလိပ်တွေလက်အောက်ကလွတ်လာအောင်ပေါ့နော်ထူထောင်နိုင်ခဲ့ပါတယ်ဒါသူရဲ့ထင်ရှားတဲ့အချက်ပါပဲနောက်တစ်ချက်ကပြောရမယ်ဆိုရင်တော့သူကဗမာပြည်မှာ1985ပေါ့လေနော်မာလာနဲ့ကကျွန်တော်တို့ဗမာပြည်ကဒီလူစားပါလက်အောက်ရောက်ခဲ့ပါတယ်ဒီတော့အပြီးပေါ့နော်ရောက်ခဲ့တယ်အဲ့ဒီနောက်ပိုင်းမှာကျွန်တော်ဗမာပြည်မှာစစ်တပ်ရှိပါဦးတော့ဒါဒီမြန်မာနိုင်ငံရဲ့စစ်တပ်ကိုစပြီးတော့ထူထောင်ခဲ့တာလေဘိုးချုပ်အောင်ဆန်းပါလေဗျာနောက်တစ်ခုကတော့ကျွန်တော်တို့တိုင်းနာပြည်လုံးညီညွတ်ရေးပေါ့လေဘိုးချုပ်ကအချိန်လိုလိုအတွင်းမှာပေါ့ပဲလူနိုင်ငံရေးသားပေါ့ကတော့အင်မတန်ကိုအချိန်တိုးပါတယ်တော်တော်လေးတော့မှဒီကျွန်တော်တို့ပြည်လုံးညီညွတ်ရအောင်သူစမ်းဆောင်နိုင်ခဲ့ပါတယ်ဒါလည်းဆူရတဲ့အချက်တွေပါတယ
်ဟုတ်ကဲ့အဲ့တော့ဘိုးချုပ်အောင်ဆန်းကိုကျော်လည်းပြောကြတာပေါ့ဗျာဘိုးချုပ်ကငငယ်နဲ့ဆုံးသွားလို့ဗာသူအသက်30ကျော်မှဆုံးသွားတော့ဘူးအဲ့တော့တကယ်လို့ဒါအခုချိန်နေရှိရင်ဘိုးချုပ်လည်းအဲဒီလောက်ထင်ရှားကြီးမှထင်ရှားမယ်ဆိုတော့မျိုးပြောကြတာရှိတော့ဗျာအဲ့တော့ဒါမဲ့ဗျာမြန်မာလူထုရဲ့ဘိုးချုပ်အောင်ဆန်းမောယုံကြည်ချစ်ခင်မှုကအင်ပရန်ကြီးမှပါတယ်အဲ့ဒါဘာကြောင့်လဲဗျာ
အဲ့ဒီအရကိုကျွန်တော်ဟိုစာအုပ်လေးနဲ့ပဲကျွန်တော်ကိုကပြောပြရတယ်ဗျာကိုကမဆိုရင်တော့ကျွန်တော်တို့ဒီမေးပြောက်ရေးမရတော့အောင်ဆန်းဆိုပြီးတော့စာအုပ်လေးတို့ထွက်ပေါ်လာတယ်ကျွန်တော်အဲ့ဒီမှာလည်းသူမှတ်ချက်လေးရေးထားပါတယ်လဲဆိုတော့ဘိုးချုပ်ကပြောင်းကြတယ်တဲ့နော်ပြောင်းကြကြပြောတတ်တယ်သူကလေးဝယ်ထားတာမရှိဘူးဗျာမကွယ်ဘူးနောက်ဘိုးချိုးကမငယ်ဘူးဗျာဒါလည်းသူ့ရဲ့ထူးခြားတဲ့အချက်တွေပါအဲ့တော့ကရိုးသားဖြောင်းမှတ်တယ်ဗျာသူဘယ်ဟာလဲဒီသူကသူကြာသားခြံသားတို့သူ့အတွက်ခြံသားမပြမပါဘူးမြင်တယ်ရိုးသားဖြောင်းမှတ်တယ်ပြောတယ်နောက်တစ်ချက်ကပြောတယ်လို့လည်းလုပ်တယ်သူကလုပ်တယ်လို့လည်းပြောတယ်သူကအပြောတစ်မျိုးအလုပ်တစ်မျိုးကောင်းဆောင်မဟုတ်ဘူးဗျာနောက်တစ်ခါဒီနိုင်ငံရေးမှာသူကညှိပတ်တာမရှိဘူးသူကပြောင်းမယ်ပွင့်နေမယ်ဟိုသူ့အတွက်ဟိုကွယ်ချက်ထားတာလေးဝယ်ထားတာမရှိဘူးဗောလေနောက်တစ်ခါလူလူနဲ့တသားလေးကြားတယ်သူကလူလူကိုသူကဟေ့ဆိုတာနဲ့သူ့ရဲ့နောက်ကနေပြီးတော့လူလူကြီးကလိုက်ပါဖို့အတင်တယ်သူကလူလူရဲ့စမ်းတမ်းနဲ့လည်းဖတ်တယ်ကြားတယ်ပေါ့နော်နောက်တစ်ခုကအစားထိုးမရဘူးပေါ့နော်ဘိုးကြောင်နန်းကလည်းကျွန်တော်တို့မှာပြီးစိုးရမြောင်းနေတာတော့ထူထောင်နေအခုသူ့နောက်နှစ်ပေါင်းဒီမှာ80နီးပါးလောက်ရှိမှသူ့တမီးတော်နန်းသူကြီးဆိုတာလည်းဖြစ်လာတာဟုတ်ကျွန်တော်တို့ဒီအခြေပိုင်းပေါ့နော်အနာရအဖွဲဖြစ်လာတော့ဒါတော့သူ့ရဲ့ထူးခြားမှုတွေပါဗျာ
အဲ့တော့ဦးသိန်းဟိုဘိုးကြောင်ဆန်းနဲ့ပတ်သက်ပြီးဟိုအချက်တခုလည်းရှိသေးတယ်ဗျာအဲ့ဒါတစ်ချိန်မှာ तू ကစာဒေါ်မန်စပိတ်ရှိမှသွားပြီးတော့ဟိုသူတိုင်းပြည်မှာသူလွတ်လိုက်တဲ့လောက်ခဲ့ချိန်မှာသူမှဒီလိုရန်သူတွေများနေမယ်လို့သူမမျှော်လင့်ခဲ့ဘူးဆိုတဲ့စကားမျိုးပြောဘူးတယ်လို့ကျွန်တော်ဖတ်ဘူးတော့ဗောနော်အဲ့တော့ဆိုရပါဗျာဘိုးကြောင်ဆန်းလို့ခင်ဗျားပြောတဲ့အရေးချင်းနဲ့ပြည့်စုံပြီးတိုင်းပြည်လုံးကချစ်တဲ့လူကိုဂလုံးစောတော့တတ်ခဲ့တာဗောဗျာနော်တခြားသူ့ကိုမုန်းတဲ့လူတွေလည်းရှိတော့ဗောအဲ့လိုတိုင်းပြည်လုံးကချစ်တဲ့လူကိုမုန်းတိတဲ့လူတွေကရှိနေတာဗောအဲ့ဒါဘာကြောင့်လို့ထင်လဲ
အဲ့တော့ကျွန်တော်တို့ဗုဒ္ဓဘာသာလူတွေပေါ့ဗျာတရားသဘောနဲ့တွေးရမယ်ဆိုရင်တော့လောဘရာ၈ပါးပဲပြောရမှာပေါ့ဆရာ။ဘာလဲဆိုတော့ဒီကဟိုကျွန်တော်တို့မြတ်စွာဘုရားတောင်းမှာပဲဟိုဒီလောဘရာ၈ပါးနဲ့မလို့ဘူးလေ။သူခံရတာပဲ။အဲ့တော့ကျွန်တော်မြတ်စွာဘုရားဆိုလေသူဒီကျင့်ခဲ့တဲ့များပေါ့နော်။ဘုရားပြဖို့ကျင့်ခဲ့တဲ့တစ်ချောက်လုံးကအတိုက်ခံနေရှိခဲ့တာပဲလေ။သူမြတ်စွာဘုရားမှာလေဒီဝရတုဟိုဒီမာနာတို့ဒါမျိုးပေါ့ဗျာ။ကျွန်တော်တို့တရားသဘောနဲ့တွေးရတော့ဘုရားကဘလောက်ပဲကောင်းတာလို့သူနဲ့ဆန့်ကျင်တဲ့အတွေ့အကြုံပြောတယ်လို့ပေါ့လေ။ဒါရီကတော့ရှိမှာပေါ့ကျွန်တော်ဒီလိုပဲမြင်ပါလေ။ဘုရားလည်းလည်းပဲတည်းပြောရမယ်ဆိုရင်တော့အခုကျွန်တော်တို့နှစ်ပေါင်း66နှစ်ရှိပြီပေါ့နော်။66နှစ်အထိလည်းဘုရားအောင်ဆန်းကိုမမေ့ပါဘူး။ကျွန်တော်တို့တိုင်းပြည်သားတွေကဒါသူဒုက္ခကဆိုရင်ဘုရားအောင်ဆန်းရှိတဲ့အချိန်ကဆိုရင်ကျွန်တော်တို့တက်ခွန်တန်းလောက်ပဲရှိရပါဘူး။မြန်မာနိုင်ငံရဲ့လူကြီးရတယ်။အခုဆိုရင်ကျွန်တော်တို့လူကြီးတန်း50ကျော်သွားပြီပေါ့နော်။တန်း50ကျော်လာတဲ့အထိလည်းဘုရားအောင်ဆန်းကိုချစ်တဲ့လူကြီးပေါ့နော်။အခုချိန်ဒီသတ္တရပေါ့ချစ်တဲ့လူကြီး။နောက်ဒီဘုရားနဲ့ပတ်သက်ပြီးတော့ဘယ်လောက်ပဲကုန်ကုန်ပေါ့နော်ဘယ်တော့ပဲလူတွေကပျောက်တော့ဖျောက်ပြမပျောက်ပါဘူးဒါသူ့ရဲ့တကယ်ထင်ရှားတဲ့ကုန်ပေါ့နော်ထင်ရှားတဲ့ကုန်မျိုးသားတဲ့ကုန်ပေါ့အတိုင်းကြီးပဲတကယ်အသက်ပြေးခဲ့တဲ့ထူးခြားမှုပေါ့လေနိုင်ငံတကာသူသွားရတယ်ဗျဘယ်မှာရှိလို့ဘယ်မှာရောက်မှန်းမသိတဲ့ဟိုတရုတ်ပြည်လိုဒီအဝိုင်းလိုဟာမျက်သူထွက်သွားတဲ့ရဲဝင်းဝင်းအဲ့တော့သူကဘာမှမပါဘူးအဲ့ဒီချိန်တုန်းကကိုလက်ရရေးတဲ့စကားအရသူကငွေနေရာပဲပါတယ်ကျွန်တော်တို့ဒီတစ်လောက်ကတော့အဲ့ဒါငွေနေရာနဲ့ဘာမှမမြင်ကမ်းရင်လမ်းကြီးပြီးတော့သွားတယ်သူစွန့်တယ်ဒီတော့ဒီလက်လည်းရဖို့ဆိုလည်းဒီကစစ်တပ်ဖြစ်ဖို့ဆိုလည်းသူကသူကိုယ်တိုင်ပြင်ပန်းခံရတာဒီရဲဘော်တုံးချိတ်ကိုလည်းသူဥဆောင်ခဲ့တာပဲ